ချင်းပြည်နယ်တွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတွေတနေ့တခြားတိုးပွားလာနေတာမျိုးပြည်ပမှာရောက်ရှိနေတဲ့ချင်းတိုင်းရင်းသားတွေကကူညီဖြည့်ရှင်းပေးနိုင်မှုကြိုးပမ်းနေကြပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာနိုင်ငံပေါင်း10နိုင်ငံကျော်ကချင်းတိုင်းရင်းသားများပထမအဆုံးချိန်တွေ့ဆုံဆွေးနွေးပွဲကိုစနေနေ့ကကျင်းပခဲ့ပြီးတော့ပြည်ပရောက်ချင်းတိုင်းရင်းသားများကွန်ကရစ်ဝေါ်ကချင်ကွန်ဂရက်စ်ကိုဖွဲ့စည်းခဲ့ကြပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ခုနှစ်နှစ်ကြာလာတဲ့ပြည်ရင်းစစ်ကြောင့်ကချင်ပြည်နယ်မှာအနာဂတ်ပျောက်နေတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးသူတွေရဲ့အခြေအနေ၊ကလေးတွေရဲ့ပညာရေးဆုံးရှုံးနှိမ့်နာမှုတွေကိုအမေရိကန်၊ကနေဒါ၊ဂျပန်၊စင်ကာပူ၊ထိုင်းစတဲ့နိုင်ငံပေါင်း20နီးပါးမှရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေစုဝေးပြီးဒီနီလာကမ်းမှာအဓိကဆွေးနွေးခဲ့ကြောင်းဦးဆောင်စီစဉ်သူတဦးဖြစ်တဲ့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုပြောပါတယ်။ကချင်ပြည်နယ်ကဒုက္ခသည်တွေအခြေအနေဟာတစ်နှစ်တခြားပိုးပြီးဆိုးလာတဲ့အတွက်ပြည်ပရောက်ကချင်တွေအနေနဲ့အတော်လေးစိုးရိမ်မကင်းဖြစ်ရတယ်လို့လည်းကမ်ဆန်းကပြောပါတယ
်။အရင်တော့ဆိုတာကိုနိုင်ငံအတီးတီးကကိုတတ်နိုင်သူကိုကပါဝင်ကြတဲ့ဟာတွေများရတယ်။ဒါပေမဲ့အခုကတော့နိုင်ငံအားလုံးခြုံလိုက်တော့တကယ်ပဂတိအခြေအနေကောင်းမှုအကုန်လုံးသုံးသပ်ပြီးမှပဲတကယ်ကိုလိုအပ်နေတဲ့နေရာတွေကန္တာတွေကိုကျွန်တော်ပါဝင်ဖို့ဆုံးဖြတ်ကြတာပေါ့။ဥမာဒီဒုက္ခတဲ့ကိစ္စနဲ့ပတ်သက်ပြီးဆိုအခု9နှစ်တောင်အကြာရှိလာတဲ့ပဋိပက္ခဆိုတော့ပြည်တွင်းစစ်ဆိုတော့ပညာရေးနဲ့ပတ်သက်မှာအင်မတန်ကိုဒုက္ခရောက်တာပေါ့နော်သူငယ်တန်းတက်တဲ့ကျောင်းသားအခု9တန်းရောက်သွားပြီပညာရေးကိုကောင်းမှမတင်ရဘူးဒီဒုက္ခကိုဘယ်လိုပါဝင်ကူညီမလဲဆိုတဲ့ဟာတွေကိုကျွန်တော်ဆွေးနွေးဖြစ်ပါတယ
်ကချင်ပြည်နယ်ကဒုက္ခတွေရဲ့အခြေအနေဟာတစ်နှစ်တခြားပိုးပြီးဆိုးလာတဲ့အတွက်ဒီပားရောက်ကချင်တွေအနေနဲ့အတော်လေးစိုးရိမ်မကင်းဖြစ်ရတယ်လို့လည်းကမ်ဆန်းကပြောပါတယ
်အရင်တော့လည်းမတူတာကဒီနောက်ဆုံးဖြစ်ပေါ်လာတဲ့ပဋိပက္ခမှာကရွာသားတွေဒီလူသားတိုင်းပမာတုံးတဲ့ဟာမျိုးပေါ့နော်ဒီတစားခံလိုမျိုးပတ္တန်နဲ့တုံးတဲ့ဟာကကျွန်တော်ပုံတွေ့နေရတယ်နောက်တစ်ခုကတော့ထက်ကြီးတင်းချောင်တဲ့လူတွေကို IDP camp ဆိုပြီးမှ၆ခန်းခွင့်မပိတ်ပြင်တာတို့နောက်ပဋိပက္ခဖြစ်နေတဲ့အချိန်မှာထွက်ပြေးခွင့်မပေးတာတို့ကအခုကအရင်ကလိုမျိုးမရှိခဲ့တာတွေပါဒါအင်ဂျန်ယန်တို့တနိုင်းတို့ပမာပကနဖြစ်နေဟောပြောတာပါ
ကချင်ပြည်နယ်မှာသာမကရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေတစတဲ့တစအချိန်မြင့်တက်လာနေပြီးကချင်ပြည်နယ်ထဲမှာတင်အရက်သား1000ကျော်နေရဲဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေကိုစိုးရိမ်မကင်းဖြစ်မိကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့လဲမြန်မာအစိုးရကိုတိုက်တွန်းကြောင်းကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂတို့ကအသီးသီးကြေညာချက်တွေထုတ်ပြန်ထားပါတယ်ဒါကြောင့်ကချင်ပြည်နယ်ပဋိပက္ခကိုနိုင်ငံတကာပုံမှန်သိရှိပြီးမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်ပုံမှန်ဖိအားပေးနိုင်ဖို့အပြင်ကချင်တိုင်းရင်းသားတွေအနာဂတ်တိုးတက်ဖို့ပြည်ပရောက်ကချင်တိုင်းရင်းသားတွေတစုတစည်းတဲ့ဆောင်ရွက်နိုင်ရေး World Kachin Congress လို့ခေါ်တဲ့ပြည်ပရောက်ကချင်တိုင်းရင်းသားများကွန်ဂရက်ကိုလည်းညီလာခံမှာဖွဲ့စည်းခဲ့ကြောင်းကမ်ဆန်းကပြောပါတယ
်အကြီးဆုံးရလကနိုင်ငံအသီးသီးမှရောက်နေတဲ့ကချင်တိုင်းရင်းသားတွေအဲကိုရှိတဲ့နိုင်ငံတွေမှာအစိုးရအတီးတီးကိုဘယ်လိုဖြစ်မှအမှန်တည်င်းတွေကိုပြန်ဖြန့်ပေးမလဲဘယ်လိုကျွန်တော်ဆက်တွယ်ပေးမလဲဆိုတော့ကိုရဲတစ်ခုဝေါ်ကချင်ကွန်ဂရက်ဆိုတော့ကိုရဲကျွန်တော်တည်ထောင်လိုက်လဲနောက်တစ်ခုကတော့ကျွန်တော်နဲ့ရှေ့ဆက်ပြီးမှပြုလုပ်မဲ့အလုပ်တွေအားလုံးကအကုန်လုံးအတူတကွပူးပေါင်းမှလုပ်မယ်ဆိုတော့တန်ဒိဋ္ဌန်ချမှုကျွန်တော်ရတယ်နောက်တစ်ခုကတော့ကချင်တိုင်းရင်းသားတွေဒီတိုးတက်ဖွံ့ဖြိုးလာဖို့အတွက်ပြည်ပရောက်နေတာပြီးတော့ပါဝင်ထောင်ရွက်မယ်ဆိုတော့တန်တိထန်ချလို့ရခဲ့ပါတယ
်အခုကချင်ကွန်ဂရက်ဟာပထမဆုံးအကြိမ်ပြည်ပရောက်ကချင်တိုင်းရင်းသားတွေတညီတညွတ်ထဲဖွဲ့စည်းနိုင်ခဲ့တာဖြစ်ပြီးနိုင်ငံပေါင်း20နီးပါးကကချင်တိုင်းရင်းသားတရားကြော်ပါဝင်တယ်လို့လည်းကမ်ဆန်းကဆိုပါတယ်ဝါရှင်တန်ဒီစီမှာမေလ18ရက်နေ့ကနေ19ရက်နေ့အထိနှစ်ရက်တာကျင်းပတဲ့ပြည်ပရောက်ကချင်တိုင်းရင်းသားများညီလာခံကိုကချင်မဟာမိတ်အဖွဲ့နဲ့ကချင် Association ကနေဒါတို့ပူးပေါင်းပြီးကမကဋ္ဌပြုလုပ်ခဲ့တာဖြစ်ပါတယ်ရှင်